ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်အတွင်းကကြားဖြတ်လုပ်ငန်းတွေမှာလုပ်ကင်နေတဲ့တရုတ်နိုင်ငံသားတွေကိုမတ်လ6ရက်နေ့ကနေ9ရက်နေ့ထိလေးရက်ကြာထိုင်းနိုင်ငံဘက်ကိုလွှဲပြောင်းပေးနေရမှာလူရဲထောင်400ကျော်ကိုလွှဲပြောင်းခဲ့တယ်ဆိုပြီးနေကြာဆောင်တက်ကတော့ဆိုပါတယ်ဒီလူတွေဟာထိုင်းဘက်ကအထူးစုံစမ်းစစ်ဆေးရေးဌာနအပါအဝင်တခြားဌာနတွေက
အသေးစိတ်စစ်ဆေးခွင့်အချက်လက်ယူခွင့်မရပဲမဲဆောက်လေဆိတ်ကနေတရုတ်နိုင်ငံကိုပို့ဆောင်ခဲ့တာဖြစ်တယ်ဆိုပြီးထိုင်းအထူးစုံစမ်းစစ်ဆေးရေးဌာနနဲ့အတူလူကုန်ကူးခံရသူတွေကိုကယ်ဆယ်ရေးလုပ်ငန်းလုပ်ကင်နေတဲ့ဥမ္မောင်ထွန်းကအခုလိုပြောပါတယ်ကျွန်တော်တို့စတင်ရလောက်ကတော့ဒီရေရောက်ကတော့တောက်လျှောက်ပြီးတရုတ်နိုင်ငံသားတွေကိုဒီတောင်းလေးရဲ့ပြောမှာတော့1600ကျော်တော့ဟုတ်ကဲ
ာတော့ကျွန်တော်တို့သိရတယ်ပြီးတော့ထိုင်းရဲပြီးတော့လောကပေါ့နော်ဒီကတော့ဒီအမှတ်နဲ့သရားပေါ့အဓိကပေါ့နော်ဆိုတော့အဲ့ဒီကနေပဲချိန်ဆက်ပြီးတော့မှတို့ကြိုတာပြို့ပို့တာတွေကိုတစင်ဒီမက်ဆော့ဟိုပါပေါ့အလိမ်မွေးကိုတို့တိုက်ရိုက်ပို့တာတွေရှိတယ်အဲ့ဒီကတော့အဲ့ဒီအကိုဟိုတခြားဖွဲ့စည်းတွေတခြား department တွေကနေပြီးတော့မှဒါကိုစစ်သေးပိုင်ခွင့်မရှိတဲ့အနေထားကိုအဲ့တော့ကနေပြီးတော့မှအကောင်လုံးဟိုဘက်မှာ screen လောက်ပြီးသားဖြစ်တယ်။နာမည်လောက်ကိုပဲသူတို့ share တာရှိတယ်လို့ပြီးတော့အဲ့ဒီနာမည်ထဲမှာလည်းဟိုအတိကျလားမတိကျလားဆိုတာလည်းကျွန်တော်တို့ခဏခဏတော့ဘာမှမသိရသေးဘူးပေါ့နော်။ဟုတ
်။အခုဆိုရင်မြောက်ရီဘက်ကြားဖြတ်လုပ်ငန်းတွေကနေပြန်ပို့ခရရသူတွေဟာတက်ဆိုင်ရာကာစီနိုယုံတွေကနေငွေမရှာနိုင်သူတွေနေရပြန်ကျင်သူတွေကိုသာပြန်ပို့ပေးနေတာဖြစ်ပြီးလိမ့်လေလုပ်ငန်းတွေကရပ်တန့်သွားတာမဟုတ်ပဲလိမ့်လေလုပ်ငန်းရဲ့အဓိကတာဝန်ရှိသူတွေကတော့ဖအံနဲ့ရန်ကုန်ဘက်ကိုရွှေ့ပြောင်းထားတဲ့သတင်းအချက်အလက်တွေလည်းရရှိထားတယ်ဆိုပြီးပြောပါရယ
်ဒီတက်မန်းကုံဆုံးသွားတဲ့လူအလုံးမလုံးချင်တဲ့လူအမှအလုံးမှာပြဿနာရှာတဲ့လူအဲနောက်ပြီးတော့ငွေမရှာနိုင်တဲ့လူတွေရောသူတို့အခုစည်ရင်းတွေတောက်ပြီးတော့ပို့နေတာဖြစ်တယ်လို့သူပဲသုံးသပ်တယ်ပေါ့နော်ခုနဆက်ပြီးတော့မှဒီချက်ခံကရှိနေအောင်မယ်ဘာလို့လဲဆိုတော့ကျွန်တော်တို့ပြည်ပြည်နဲ့နှစ်သက်မှာပဲမဟုတ်ပဲနဲ့ခိုင်းတဲ့မြန်မာနယ်သက်မှာပဲမဟုတ်ပဲနဲ့သူကအဟံနေမှာလဲသူကကုမ္ပဏီတွေရှိရပေါ့နော်အဲ့ဒီကုမ္ပဏီတွေမှာအဲ့ဒီတကယ်ဟွာတွေကိုအကုန်လုံးရှုပ်ကြောင်းနေတာတွေဖြစ်တယ်လို့နောက်ရန်ကုန်ဘက်ကလည်းရှုပ်ကြောင်းနေဆိုရင်သတင်းချက်လက်ကျွန်တော်တို့ရရှိရတာရှိရပေါ့နော်ဆိုတဲ့အခါကျတော့သူတို့ကဒါကိုခဏလေးဟွာပေါ့နော်ဖုန်းလောက်ထားပြီးတော့မှဒါနည်းနည်းအေးဟွာပြီဆိုရင်တော့သူတို့ရဲ့ပုံမှန်ကွာနေရဟောသူတို့လည်းပါမှာဖြစ်တယ
်အွန်လိုင်းငွေလိမ်ခိုင်းတွေကိုနှိမ်နှင်းဖို့ထိုင်းမြန်မာတရုတ်သုံးနိုင်ငံလက်တွဲဆောင်ရွက်နေတာဖြစ်ပြီးထိုင်းဆိုရကအဲ့ဒီဒေတာကိုလျှက်စစ်မီနဲ့လောင်စာစီဖြတ်တောက်ထားတယ်လို့နေကြားဆောင်တက် BGF ခေါင်းဆောင်သုံးကိုလည်းဖမ်းရမ်းထုတ်ဖို့စ조사နေတာဖြစ်ပါတယ်တရုတ်နိုင်ငံသားတွေကိုထိုင်းဘက်ပြန်ပို့နေတဲ့ BGF ကတော့အွန်လိုင်းလိမ်လည်ခိုင်းတွေကိုဆက်လက်နှိမ်နှင်းသွားမှာဖြစ်ကြောင်းပြောဆိုထားပါတယ်ရှင်